မင်္ဂလာပါကျွန်တော်ဒီနေ့ခွန်အားပေးလို့တဲ့အကြောင်းအရာလေးကတော့သခင်ယေရှုကိုမတွေ့လို့ငိုခဲ့တဲ့မာရိအကြောင်းပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့အသက်တာမှာလူတိုင်းကတစ်ချိန်မဟုတ်တစ်ချိန်တစ်ခါမဟုတ်တစ်ခါလောက်တော့မျက်ရည်တွေကျတတ်ပါတယ်ကျွန်တော်တို့ရဲ့မျက်ရည်တွေဟာဘာအတွက်ကျနေတာလဲဓမ္မကျမ်းစာမှာဘုရားသခင်ကတော့ကျွန်တော်ညီမတို့အတွက်မျက်ရည်ကျခဲ့ရတယ်ဆိုတော့ကိုပေါ်ပြခဲ့ပါတယ်ဒါဆိုရင်ကျွန်တော်ကျမတို့ရဲ့အသက်တာမှာရောမြည်သည့်အကြောင်းအရာတွေကြောင့်မျက်ရည်ကျခဲ့ရလေတချို့တွေရဲ့မျက်ရည်ကတော့အောင်မြင်မှုအတွက်ဖြစ်တယ်တချို့တွေရဲ့မျက်ရည်ကတော့ချီးရသူတွေအတွက်ဖြစ်တယ်တချို့တွေရဲ့မျက်ရည်ကတော့ယာတူးတွေအတွက်တချို့တွေရဲ့မျက်ရည်ကတော့အစားအစာအတွက်တချို့တွေရဲ့မျက်ရည်ကတော့အဝတ်အတွက်စသည့်အကြောင်းအရာတွေကြောင့်ပဲဖြစ်တယ်ဒါပေမဲ့လေကျွန်တော်တို့သိထားရမှာကသခင်ရဲ့မျက်ရည်ကတော့ကျွန်တော်ကျမတို့အတွက်ပဲဖြစ်တယ်ဆိုတော့ကိုနားလည်ဖို့ရန်ဖြစ်ပါတယ်သခင်ယေရှုစီမှာမျက်ရည်ရှိပါတယ်ဒါပေမဲ့အစားအသောက်အတွက်နဲ့သခင်မျက်ရည်မြည်မကြဘူးပါဘူးအဝတ်အတွက်နဲ့သခင်မျက်ရည်မြည်မကြဘူးပါဘူးနေစရာအတွက်နဲ့သခင်မျက်ရည်ကြဘူးပါသလားသခင်ယေရှုရဲ့မျက်ရည်ဟာသင်အတွက်ပဲကြတယ်ဆိုတော့ကိုတဲ့ဓမ္မကျမ်းစာထဲမှာတွေ့ပါလိမ့်မယ်။သခင်ရဲ့မျက်ရည်ဟာသင်အတွက်ကြောင့်ပဲဖြစ်ပါတယ်။ဒီကနေ့သင်ရဲ့မျက်ရည်ဘာအတွက်ကျလဲဆိုတော့ကိုစမ်းစစ်ကြည့်ရင်သင်ရဲ့ဆွဲလန်းရာကိုသင်သိမှာပါ။ဓမ္မကျမ်းစာထဲမှာသခင်ယေရှုကကျွန်တော်တို့မှာတို့အတွက်အသေးခံခဲ့ပြီးတဲ့နောက်မှာသခင်ယေရှုရဲ့အလောင်းတော်ကိုသင်ကြိုင်းမှာထားတယ်ဆိုပြီးတော့မှဖော်ပြပါတယ်။အဲဒီအချိန်ကာလတွေမှာတပည့်တော်တွေအားလုံးကတော့ကြောက်ရွံ့တုန်လှုပ်ပြီးတော့မှပုံအောင်ပြီးတော့မှမျက်ရည်ကျနေကြရပါတယ်။အဲဒီအချိန်မှာသူတို့အားလုံးကကူရကေရမဲ့နေတဲ့အချိန်ကာလပဲဖြစ်ပါတယ်။၃ရက်မြောက်တဲ့နေ့မှာသင်ချိုင်းစီကိုလူတစ်ယောက်လာနေပါတယ်။အဲဒီအချိန်ကမိုးမလင်းသေးပါဘူး။သင်ချိုင်းရဲ့ခြောက်ခြားမှုကထိုသူကိုတားဆီးလို့မရခဲ့ပါဘူး။ထိုသူကဘာလုပ်လဲလို့အသေးချာကြည့်လိုက်တဲ့အခါမှာအမျိုးသမီးတစ်ယောက်ဖြစ်နေတယ်ဆိုတော့ကိုအံ့ဩစွာနဲ့တွေ့ခဲ့ရပါတယ်။ထိုမျိုးသမီးမကြောက်ဘူးလား။ကျွန်တော်စဉ်းစားတယ်အမျိုးသမီးပဲကြောက်မှာပေါ့။ဒါပေမဲ့သူ့ရဲ့ကြောက်စိတ်တွေကဘယ်အရာအတွက်စိတ်အားပြင်းပြနေလို့ထိုကြောက်စိတ်ကိုဖုံးလွှမ်းနေနိုင်တာလဲ။အဲဒီကြောက်စိတ်ကတခြားတော့မဟုတ်ပါဘူး။သခင်ကိုမြင်ခြင်းနဲ့စိတ်ပဲဖြစ်ပါတယ်။အဲဒီသခင်ကိုမြင်ခြင်းနဲ့စိတ်ကကြောက်သောအရာတွေနဲ့တခြားသောအရာတွေကိုကျော်လွှားနိုင်ခဲ့ပါတယ်မာရိယာစောစောစီစီထပြီးတော့မှရွှေငွေတွေစီးပွားဥစ္စာတွေရှာဖို့ထလာတာမဟုတ်ပါဘူးသူလာရတဲ့အကြောင်းအရာကသခင်ကိုမြင်ရဖို့သခင်ရဲ့အလောင်းတော်ကိုပြင်ဆင်ပေးဖို့လာခဲ့တာပါသင်ချိုင်းကိုရောက်တဲ့အခါသခင်ရဲ့အလောင်းကိုမတွေ့ရတော့ပါဘူးအဲဒီမှာမာရိကဝမ်းနည်းပြီးတော့မှငိုပါတယ်ဒီအကြောင်းအရာကိုတမန်ကျမ်းစာတစ်ပိုက်အားဖြင့်ပေါ်ပြလိုပါလေရှင်ယောဟန်ခရစ်ဝင်အခန်းကြီး20အငယ်17ကနေ25မှာမာရိသည်သင်ချိုင်းတော်အနားမှာငိုကြွေးလျက်ရက်နေ၏ငိုကြွေးစဉ်ငုံ၍တွင်းထဲသို့ကြည်လျင်ကောင်းကင်တမန်နှစ်ပါးတို့သည်ဖြူသောအဝတ်ကိုဝတ်ဆင်လျက်ယေရှု၏အလောင်းတော်လျောင်းရာအရေခေါင်းရင်း၌တပါးခြေရင်း၌တပါးထိုင်ကြသည်ကိုမြင်လေ၏တို့သူတို့ကအချင်းမိမ့်မှအဘေကြောင့်ငိုကြွေးသည်နည်းဟုမေးလင်ကျမ၏သခင်ကိုယူသွားကြပြီအဘေမှာထားကြသည်ကိုမသိပါဟုပြောဆို၏ထိုသို့ဆိုပြီးမှနောက်သို့လှည့်လျင်ယေရှုရက်နေသည်ကိုမြင်တော်မူတော်လဲယေရှုဖြစ်တော်မူသည်ကိုမသိယေရှုကလည်းအချင်းမိမအဘေကြောင့်ငိုကြွေးသည်နည်းအဘေသူကိုရှာသည်နည်းဟုမေးတော်မူ၏မာရိကသင်သည်သူ့ကိုဆောင်းသွားသည်မှန်လျင်အဘေမှာထားသည်ကိုကျမအားပြောပါကျမယူသွားပါမည်ဟုထိုသူကိုဥယင်ဆောင်ဖြစ်သည်ဟုထင်မှတ်လျက်ဆို၏ဒိုကျန်းစာကိုဖတ်တဲ့အခါထိုသူမကမာဂဒလမာရိပါဘာဖြစ်လို့ငိုတာလဲသခင်ကိုမတွေ့လို့ငိုတာတဲ့သူမမှာမျက်ရည်တွေရှိခဲ့တယ်အရင်တုန်းကတော့သူမရဲ့မျက်ရည်တွေဟာတမတ်မှုတွေကြောင့်ကျခဲ့တာဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့အခုချိန်မှာတော့မဟုတ်တော့ပါဘူးသ ူမကြားတဲ့မျက်ရည်တွေကပြောင်းလဲလို့လာခဲ့ပါပြီ။မာရီမျက်ရည်ကြားရတာကသခင်ကိုမတွေ့လို့ပါ။ယာရုမရလို့၊ကောင်းကြီးမရလို့၊နေရမရလို့၊နေစရာမရလို့၊စားစရာမရှိလို့လုံးဝမဟုတ်ပါဘူး။မာရီရဲ့မျက်ရည်သခင်ကြောင့်ကြားတာဖြစ်ပါလေ။တနည်းအားဖြင့်ပြောရရင်သခင်ကိုမတွေ့လို့မျက်ရည်ကြားတာဖြစ်ပါလေ။သခင်ရဲ့မျက်ရည်ကလည်းကျွန်တော်အစမှပြောသလိုသင်အတွက်ကြားတာပဲဖြစ်ပါလေ။ဒါကြောင့်ကျွန်တော်ယနေ့ခွန်အားပေးလို့တဲ့အကြောင်းအရာကသင်ရဲ့မျက်ရည်ကရောမြည်သည့်အကြောင်းအရာတွေကြောင့်ကြားနေတာလေ။လောကရဲ့ဆွဲလန်းမှုတွေလောကရဲ့တတ်မှတ်မှုတွေကြောင့်သင်မျက်ရည်ကြားနေရတာလား။ဒါမှမဟုတ်အသက်တာမှာရှောက်လန်းတဲ့အခါမှာသခင်မပါရှိဘူးသခင်ပြောက်နေပြီဆိုပြီးတော့မှမာရီလိုမျိုးဝမ်းနေပြီကြားတယ်မျက်ရည်လားဒီအရာပေါ်မှာကျွန်တော်တို့စဉ်းကျင်ဖို့ဖြစ်ပါတယ်သင်ရဲ့မျက်ရည်ဘာအတွက်ကြားနေပြီလဲဆိုတာကိုစမ်းစစ်ကြည့်ရင်ကျွန်တော်ညီမတို့ရဲ့အသက်တာရဲ့ပန်းနိုင်ကိုစမ်းစစ်လို့ရပြီဆိုတာကိုနားလည်ဖို့ရန်ဖြစ်ပါတယ်ဒါကြောင့်မို့လောကမှာအသက်ရှင်တဲ့အခါမှာသခင်ကိုရှာပါသခင်နဲ့အတူရှောက်လန်းပါသခင်ကိုယ်ရဲ့အသက်တာမှမရှိရင်ငိုကြွေးပါတခြားအရာတွေကြောင့်တော့သင်ရဲ့မျက်ရည်ကိုအကြမခံပါနဲ့ရောက်စီတိုင်းပေါ်မှာဘုရားသခင်ကောင်းကြီးပေးပါစေ။